လူမျိုးဘာသာပေါင်းစုံပါဝင်တဲ့ဆိုရှယ်အလိုင်းယန့်လို့ခေါ်တဲ့လူမှုမဟာမိတ်အဖွဲ့ကနေဦးဆောင်ပြီးတော့အစ္စလာမ်ဘာသာဝင်တွေရဲ့ရမန်ဒန်ဝါရှောင်းကာလမှာစူပေါင်းဝါဖြစ်စတုတီတာလှူဒန်းပွဲတစ်ရက်ကိုဒီကနေ့ရန်ကုန်မဟာဗန်နူလာပန်းညံရှိမှာပြုလုပ်ခဲ့ပါတယ်ရန်ကုန်မြို့တွင်းလူစီကားတဲ့နေရာတွေမှာ
အစ္စလာမ်ဘာသာဝင်တွေရဲ့ဝါဖြစ်စတုတီတာအလှူလုပ်တာကတော့ဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ဘာသာပေါင်းစုံ15စာတာမျှတာစွာနဲ့ချစ်ကြည်ရေးအတွက်ပြရုပ်ဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်။စတုတီတာလှူဒန်းပွဲကိုကိုယ်တိုင်တွားရောက်ပြီးသတင်းယူခဲ့တဲ့ကိုဇော်ထက်ကတင်ပြပေးထားပါတယ်။
ဝါဖြစ်စတူဒီတာဘွဲကိုအရင်တော့ကတခြားနေရာတွေမှာလုပ်ခဲ့ပြီးလူစီကားရဲ့မြို့လယ်မှာအခုလိုဒုတိယအကြိမ်လုပ်ပြရရည်ရွယ်ချက်ကိုလူမှုမာမိတ်ဖွဲ့ရဲ့တာဝန်ခံဒေါ်တာလီမြင့်ကအခုလိုပြောပါတယ်။
အခုဒီမှာလုံးရတဲ့အချိန်မှာဒီနေရာဘာသာပေါင်းစုံရဲ့စစ်တင်မှုရဲ့ပြရုပ်လို့ကျွန်တော်တို့ပြောလို့ရတယ်။ဒါကြောင့်လဲဆိုစစ်လေစီရှိရဲ့ပြောရင်ချက်ချောင်းရှိရဲ့ပြောရင်နည
ယ်ရှိနေပါတော့အဲ့တော့အဲ့ဒါလေးကိုကျွန်တော်တို့ကခြုံငုံသုံးတက်ပြီးတော့မှကျွန်တော်တို့ဒီနေရာမှာအခုဒုတိယတင်ဒါလုပ်ရှင်ဖြစ်ပါတယ်ရှင
်မိုးရွာနေပြီမဲ့လဲမပြတ်မကွက်ဒီနေ့လို့စူးစီးရောက်လာရဲ့ဘာသာပေါင်းစုံဖွဲ့စည်းရင်နဲ့အလှူကိုလာတဲ့သူတွေအားလုံးဟာဘာသာပေါင်းစုံချစ်ကြည်ရဲ့အတွက်အထောက်ပံ့ဖြစ်ခဲ့ကြောင်းဒေါ်တာလီမြင့်ကပြောပါတယ်ဒီအလှူကိုလူ800လောက်အတွက်စီစဉ်ထားတာဖြစ်ပြီးဘာသာစုံလူမျိုးစုံဝင်ပြီးတန်းစီနေကြတာပါ။တိုင်းပြည်အေဂျင်မှုအတွက်ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးကအရေးကြီးကြောင်းဆရာတော်ဦးအိမ်တော်ဝန်သားကအခုလိုမိန့်ပါတယ်
။နိုင်ငံကြီးအေဂျင်ပြီးမှတိုးတက်မှဆိုတော့ဘာသာပေါင်းစုံညီညွတ်ချစ်ချင်နေရမယ်။နှစ်ပေါင်းများစွာအတူငြိမ်းချမ်းစွာဆင်တွဲနေထိုင်ပြီးကမှအခုနောက်ပိုင်းကျမှဘာလို့မုန်းစကားတွေပြောကြလဲ။ဒီအမုန်းတရားတွေဟာနောက်ွယ်ကလှုံ့ဆော်တဲ့လူကြောင့်လားတကယ်အစ်စ်မှန်လားဆိုတာကိုကမေးစားတဲ့လူတိုင်းသိပါတယ်။အဲဥစဉ်ဒီလောက်ပဲပြောမှာပေါ့နော်
။ဒီနှစ်ပွဲအတွက်ရောင်ဝတိုင်းဒေသကြီးအစိုးရရဲ့ခွင့်ပြုချက်ကိုယူခဲ့ရဖြစ်ပြီးညနေ9:00ကနေ9:00ခွဲထိလှူဒန်းခဲ့ရဖြစ်ပါတယ်။ဒီဝါဖြစ်စတူဒီတာလူပွဲကိုရန်ကုန်မြို့ကလူ1000လောက်ပါဝင်ဆင်နွှဲခဲ့ကြပါတယ်။